to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်အောက်တိုဘာလ23ရက်စနေနေ့ညနေပိုင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အထုံးမြင်ပေးနေပါပြီရှင်ကျမများသတင်းအောင်ပါညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးတော့မှာပါစော်ရီအာရေဗျာသတင်းတော်ဂျမဲကာရှိုဂီအားသူ့ကိုတပ်ဖြတ်ချိန်မှာ Apple Watch နာရီကနေတဆင်းဒီအဖြစ်ပြက်ကိုမှတ်တမ်းတင်ထားကောင်းတင်ထားနိုင်ငယ်မယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်မလေးရှားနိုင်ငံကဂျာပြက်ရွေးကောက်ပွဲမှာဒီမလေးရှားနိုင်ငံရဲ့သမားဟောင်းအန်ဝါအီဘရာဟင်အနိုင်ရမယ်လို့ခန့်မှန်းထားပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမှာကတော့ရန်ကုန်တိုင်းစစ်ရွက်က11 media သတင်းသမား3ဦးကိုအမှုခွင့်အရေးယူလိုက်တာဟာလာမယ့်ကာလမှာသတင်းတော်တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေပေါ်ဝေဖန်ဆန်းစစ်မှုတွေမလုပ်ရအောင်ချိန်ချောက်သလိုဖြစ်စေတယ်လို့ပြောပါတယ်ဒီ
ရင်းယူတဲ့ကိစ္စဟာအထူးသဖြင့်ပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ media တွေကြားမှာဒီစစ်မှားမှုပို့ပြီးတော့ဖြစ်စီတယ်
ဒေါက်တာရမျိုးသိန်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအမေရိကန်ဗဟိုတရားရုံးချုပ်တရားသူကြီးဖြစ်တရားသူကြီးဘရက်ကဗန်နော့ကိုအပြင်းထန်ကန့်ကွက်မှုတွေကြားကနေပြီးတော့အတည်ပြုလိုက်တာကြောင့် Republican နဲ့ Democratic Party တွေကြားမှာဆက်ကြွလှုပ်ရှားမှုတွေပေါ်လာတဲ့အကြောင်းနဲ့ American တရုတ်ကုန်သွယ်ရေးတင်းမာမှုကကမ္ဘာစီးပွားရေးကိုဘလို့ရိုက်ခတ်စေနိုင်တယ်လဲစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
Sorry Arabia သတင်းတော်ဂျမဲကက်ရှိုဂီယာသူ့ကိုတက်ပြတ်ချိန်မှာ Apple Watch နာရီကနေတဆင်းဒီအဖြစ်ပြက်ကိုမှတ်တမ်းတင်ထားကောင်းတင်ထားနိုင်ခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်တူရကီနိုင်ငံ Istanbul မှာရှိတဲ့ Sorry Council ဝင်ရုံးကိုကက်ရှိုဂီဝင်ရောက်သွားချိန်မှာသူဟာ Apple Watch နာရီကနေမှတ်တမ်းတင်ထားနိုင်ခဲ့တာပါတူရကီနိုင်ငံသူနဲ့လက်ထပ်ဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းအထောက်အထားတွေအတွက်ကောင်စစ်ဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကသူတွားရောက်ခဲ့ပါတယ် Apple Watch နာရီဟာအွန်လိုင်းမှာအချက်လက်သိမ်းထားနိုင်တဲ့ iCloud နဲ့ရောကောင်စစ်ဝင်ရုံးကိုဝင်ရောက်ချိန်မှာသူ့ချစ်သူစီမှာထားခဲ့တဲ့ဖုန်းနံပါတ်ဆက်သွယ်ထားတာပါကက်ရှိုဂီကကောင်စစ်ဝင်ရုံးနဲ့ဝင်ရောက်သွားပြီးတဲ့နောက်ပြန်ထွက်မလာတော့ဘူးလို့အပြင်မှာစောင့်ကြံနေရတဲ့သူ့ရဲ့ချစ်သူကပြောပါတယ်နာယီကနေတဆင့်ဖမ်းယူရရှိတဲ့အချက်လက်တွေထဲမှာတော့သူ့ကိုစစ်ဆေးမေးမြန်းနှိပ်စက်တာတွေသာမကပဲသူ့ကိုတပ်ဖြတ်တာတွေလည်းပါဝင်ခဲ့ပါတယ်အမေရိကန်ပြည်အောင်စုမှာနေထိုင်တဲ့ကာရှိုဂီဟာဒီဝါရှင်တန်ပို့စ်သတင်းစာမှာအထူးသဖြင့် Sorry အင်ရှိစံမင်းသားကိုဝေဖန်တဲ့စောင်းမားတွေမကြကနာရေးသားလို့ရှိပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့သူ့အနေနဲ့ Sorry ဘရင်ဆယ်မန်ကိုဖုန်းခေါ်ပြီးတော့တူရကီမှာဖြစ်တဲ့ခဲ့တဲ့ဆူဆူရွာရွာဒီအဖြစ်ပြက်နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့ Ohio ပြည်နယ်ဆန်ဆန်နတီကိုရောက်ရှိစမှာသတင်းတော့တွေကိုပြောဆိုခဲ့ပြီးအမေရိကန်အနေနဲ့ခါရှိုဂီဘလို့တက်ဖြတ်ခံရလဲဆိုတာကိုစုံစမ်းသွားမယ်လို့ပြောပါရယ်ဒီသတင်းပတ်အစောပိုင်းကတော့ Washington Post မှာကောင်စစ်ဝင်ရုံးတွင်ခါရှိုဂီအသက်ခံခဲ့ရတဲ့ဗီဒီယိုဖိုင်သူတို့မှာရှိနေကြောင်းတူရကီကအမေရိကန်ကိုအတိပေးခဲ့တယ်လို့ဖော်ပြထားပါရယ်Sorry အနာဘိုင်နီကတော့ကာရှိုဂီယာကောင်စစ်ဝင်ရုံးတွင်းကနေဘေးမတိရမခပြန်လည်ထွက်ခေါ်သွားခဲ့တယ်ဆိုပြီးတော့ညှင်းဆူထားတာပါခင်ဗျာ
တူရကီနိုင်ငံမှာနှစ်နှစ်ကျော်အကျဉ်းချခံထားပြီးတူရကီတရားရုံးကပြန်လွှတ်ပေးလိုက်တဲ့အမေရိကန်ခရီးယန်တဲအုပ်ဆရာဟာအခုတော့အမေရိကန်ကိုပြန်လာနေပါပြီတဲအုပ်ဆရာအန်ဒရူးဘရန်ဆန်ကိုမနေ့တောက်ကြာနေ့ကပြန်လွှတ်ပေးလိုက်တဲ့အတွက်တူရကီနဲ့အမေရိကန်ကြားခါးသီးတဲ့တန်တမာရေးဆိုင်ရာအငင်းပွားမှုတွေအဆုံးသတ်သွားပါပြီအကြမ်းဖက်ဝါဒထောက်ခံသူအဖြစ်နဲ့ရောတရှိုလုံမှုနဲ့မှာဆွဲချက်တင်ခံခဲ့ရတဲ့မစ္စတာဘရန်ဆန်ဟာပြစ်မှုထင်ရှားရင်ထောင်ဒဏ်35နှစ်အထိကြာခံရနိုင်တာဖြစ်ပါတယ်အမေရိကန်ဘက်ကတော့ဒီဆွဆွဲချက်တွေကိုအခြေမြင်မရှိဘူးလို့ပြောဆိုထားတာပါအခြေအနေဆိုးရိမ်နဲ့ရင်ဆိုင်ခဲ့ရတဲ့တင်းအောင်ဆရာဘရန်ဆန်ရဲ့အခြေအနေတွေအခုကောင်းသွားပြီဖြစ်ပြီးသမ္မတအီမီရိုကိုမကြခင်လာရောက်လက်ပတ်လိုက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်မျိုးကလည်းပြည်ပနိုင်ငံတွေမှာမှားယွင်းစွာအကျဉ်းချခံထားရတဲ့အမေရိကန်နိုင်ငံသားတွေကိုအင်ပြန်ခေါ်လာနိုင်ဖို့သမ္မတထရမ့်အစိုးရအဖွဲ့ကဆက်ပြီးလုပ်ကိုင်သွားမယ်လို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်မနေ့တောက်ကြာနေ့ကမစ္စတာဘရန်ဆန်ကိုဂျာမနီနိုင်ငံ Ramstein လေတာအခြေစိုက်စခန်းကိုအမေရိကန်လေတာကပို့ပေးခဲ့တာပါအမေရိကန်ကိုခင်မဆက်ခင်အဲ့ဒီမှာဂျာမားရေးစစ်စစ်ချက်တွေပြီးလို့ရမှာပါဂျာမနီဆိုင်ရာအမေရိကန်တပ်အမတ်ကတင်းအောင်ဆရာဘရန်ဆန်ကိုလေးစိတ်မှာတွေ့ရောက်ကြိုဆိုခဲ့တာပါတင်းအောင်ဆရာအန်ဒရူးဘရန်ဆန်ကိုဖမ်းဆီးထားတဲ့အတွက်အမေရိကန်ဘက်ကတူရကီကိုတန်ခတ်ပိတ်ဆို့မှုတွေလည်းချမှတ်ခဲ့တာပါ
အာဖဂန်နစ္စတန်နိုင်ငံမှာမဲဆွယ်စည်းရုံးပွဲတစ်ခုကိုဘုံခွဲတက်ခဲ့တာကြောင့်လူ၁၂ဦးထက်မနည်းသေဆုံးပြီးတော့30ကျော်ဒဏ်ရာရသွားပါတယ်။အောက်တိုဘာလ20ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့်အာဖဂန်အရှေ့မြောက်ပြည်နယ်ထာကာမှာကျင်းပတဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းရဲ့မဲဆွယ်ပွဲမှာပေါက်ကွဲမှုဖြစ်ခဲ့တာပါ။ကိုယ်စားလှယ်လောင်းနဇီဖာယောဆဖိုင်ဘက်ရဲ့ မင်းဆွေဘွေးနဲ့ဒီတိတ်မလန့်မကန့်မှရထားတဲ့မော်တော်ဆိုင်ကမှပုံထောက်ပေါက်ခဲ့ကြတာဖြစ်ပြီးတော့တေဆုံးသူတွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရောအရက်သားတွေပါပါဝင်တယ်လို့ရဲအရာရှိတူကပြောပါတယ်အာဖဂန်မှာကျင်းပမယ့်ရွေးကောက်ပွဲကိုတပိတ်မှောက်ကြဖို့တာလီဘန်တွေကလည်းစော်ထားပြီးဒါလို့မဲဆွယ်စည်းရုံးပွဲတွေနဲ့မဲယုံတွေကိုအကြမ်းဖက်တိုက်ခိုက်သွားမယ်လို့သူတို့ကချင်းချောက်ထားတာပါဒါလို့အချိန်နှင်းအောက်မှာပဲဒီဒီချင်းကျင်းပတဲ့ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်း418ဦးတို့ပါဝင်ရှင်ပြိုင်နေတာဖြစ်ပြီးတော့ဒါဟာအမျိုးသမီးအရေးအတွက်အများဆုံးပါဝင်တာလည်းဖြစ်ပါတယ်ဒီမိုကရေစီနီလန်တိုင်းရှောက်လန်းမှုကြိုးစားနေတဲ့အာဖဂန်နစ္စတန်မှာကိုယ်စားလှယ်လောင်းတွေဟာအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေအပြင်အစင်အလာရှေးယူဆဲသမားတွေရဲ့အနောက်ရှက်တွေကိုလည်းရင်ဆိုင်နေရတာပါအခုချိန်ထိဆိုရင်လွတ်တော်ကိုယ်စားလှယ်လောင်း၅ဦးအသက်ခံခဲ့ရပြီဖြစ်ပြီးတော့2ဦးကအဖမ်းခံထားသလို4ဦးဟာဒဏ်ရာရထားတယ်လို့ရွေးကောက်ပွဲအရာရှိတွေကပြောပါတယ်တင်မာတဲ့အစ္စလာမ်စစ်သည်ကြွားရဲ့လက်ချက်နဲ့အဲ့လိုဖမ်းဆီးတေဆုပ်ထိခိုက်ဒဏ်ရာရခဲ့ကြတာပါအင်ဂျင်တာဂျီကစ္စတန်နဲ့ထိစပ်နေတဲ့ထက်ခါပြည်နယ်ဟာတာလီဘန်ကိုခိုးအောင်ရဒေသတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဝင်တိုက်သွားတဲ့ဟာရီကိန်းမုန်တိုင်းမိုက်ကဲကြောင့်အကြီးအကျယ်ပျက်စီးပြီးလူသေဆုံးမှုတွေနဲ့အခြေအနေတွေပြန်ပလာဖြစ်ကြံခဲ့ပါတယ်။နေရာအတော်များများမှာလျှက်စင်ပြီးရေနဲ့စားသုံးကုန်တွေပြတ်တောက်ကုန်ပါတယ်။အပြည့်အစည်းပုံတွေကြားလူသေအလောင်းတလောင်းကိုထပ်ပြီးရှာတွေ့ခဲ့တာကြောင့်သေဆုံးသူ16ဦးထက်မနည်းရှိသွားပါပြီ။ပြည်အားအဆင့်လေဟာရီကိန်းမုန်တိုင်းမိုက်ကဲဝင်ရောက်သွားတဲ့မက္ကဆီကိုဘီချ်မြို့ကိုလည်းလည်းကြီးရှုခဲ့တဲ့ဖလော်ရီဒါအုပ်ချုပ်ရေးမှူးရစ်စကော့ကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေမျိုးဖြစ်ကြံရခဲ့တယ်လို့ပြောပါတယ်။ဘီလိုရာပြောင်းရွှေ့ဖို့အမိန့်ကိုမက္ကဆီကိုဘီချ်မြို့ကလူပေါင်း300လောက်လိုက်နာခြင်းမရှိခဲ့သလိုနောက်ဆုံးအချိန်ရောက်မှဘေးလိုရာထွက်သွားခဲ့ကြသလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရဘူးလို့လည်းပြည်내တာဝန်ရှိသူတွေကပြောပါတယ်။ Hurricane Michael ဟာ Florida Fernandale ကိုဝင်သွားပြီးတဲ့နောက်အပူပိုင်းမုန်တိုင်းအဖြစ်အပျော့သွားပြီး Georgia, Carolina နဲ့ Virginia ပြည်내တွေကတစ်ဆင့် Atlantic သမုဒ္ဒရာထဲဝင်ရောက်သွားပါတယ်။မုန်တိုင်းကအဆိုးဆုံးခံခဲ့ရတဲ့ဒေသတွေကိုတာဝန်ရှိသူတွေမရောက်နိုင်သေးတဲ့အတွက်တည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့အရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာန FEMA အကြီးအကဲ Brett Long ကခန့်မှန်းထားတာပါ။အစအုံနဲ့ပြပြဖို့ပြိုကျပျက်စီးသွားတဲ့နေရာတွေမှာအသက်ရှင်ကျန်ရသူတွေကိုအပူတပြင်းရှာဖွေနေကြပါတယ်။ဒီမုန်တိုင်းဟာFlorida Panhandle ကိုဝင်တိုက်သွားတဲ့ထဲကသမိုင်းတစ်လျှောက်အင်အားအပြည့်ဆုံးအင်အားအပြည့်ဆုံးမုန်တိုင်းဖြစ်သလိုအမေရိကန်ကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တဲ့တတိယအင်အားအပြည့်ဆုံးမုန်တိုင်းလည်းဖြစ်ပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ16 kHz 1068မြောက်ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လည်ပြနေပါတယ်ခင်ဗျာ
စနေညနေခင်းသတင်းလေးကို VOE ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာမလေးရှားနိုင်ငံမှာဂျာပြေရွေးကောက်ပွဲဒီကနေ့ကျင်းပနေပြီးတော့ထင်ရှားတဲ့မလေးရှားနိုင်ငံရေးသမားအန်ဝါအီဘရာဟန်ဟာဒီရွေးကောက်ပွဲမှာနိုင်ရမယ်လို့ခန့်မှန်းထားပါတယ်။တောင်ပိုင်းကန်ယူရန်မျိုးဖြစ်တဲ့ဖော့ဒစ်ဆန်မှာထောင်ထဲချီတဲ့သူတွေဟာမဲပေးဖို့မဲယုံတွေကိုတွားခဲ့ကြပြီးတော့အန်ဝါဟာအဲ့ဒီလက်လက်တဲ့နေရာမှာတခြား6ဦးနဲ့ရှင်ပြန်ရတာပါ။နှစ်ပတ်ကြာအပြင်းထန်မက်ဆွေစီယုံကြကြရာဟာအန်ဝါအတွက်တာမကပဲမဟာသီယာနဲ့တခြားဆွေရဖွဲ့ဝင်တွေအတွက်လည်းရေးပါခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ကတော့မဲဆန္ဒရှိမောင်း9000ခွဲကျော်ရဲ့80ရာခိုင်နှုန်းကမဲပေးမယ်လို့ခန့်မှန်းထားပြီးတော့ရွေးကောက်ပွဲရလဒ်ကိုစနေနေ့ညမှာကြီးညာမယ်လို့ပြောပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်ရွယ်အကြီးဆုံးခေါင်းဆောင်ဝန်ကြီးချုပ်မဟာသီယာကတော့သူဟာနှစ်နှစ်ထက်မနည်းဝန်ကြီးချုပ်တာဝန်ထမ်းဆောင်မှာဖြစ်ပြီးအန်ဝါကိုတာဝန်လွှဲပေးသွားမယ်ဆိုပြီးတော့ကတိပေးထားတာပါ။အန်ဝါဟာအာနာယမဟာမိတ်ညွန်မောင်းအဖွဲ့ရဲ့ထိတန်းခေါင်းဆောင်တဦးဖြစ်ခဲ့ပြီးတော့လက်ရှိဝန်ကြီးချုပ်မဟာသီယာနဲ့1998ခုနှစ်ကအာနာလွန်ဆွေးနွေးတွေအတွင်သူအပေါ်ဓမ္မတာနဲ့ဆက်ကျင်တဲ့လိင်ဆက်ဆံမှုအဂတိလက်ရှားမှုတွေနဲ့ဆွဲချက်တင်ပြီးတော့ဖမ်းဆီးထောင်ချခဲ့ပါတယ်။မဟာသီယာဟာ2003ခုနှစ်အထိ22နှစ်ကြာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်နေခဲ့တာဖြစ်ပြီးတော့မကြသေးခင်ကသူဟာဝန်ကြီးချုပ်ပြန်ဖြစ်လာတာပါ။2004ခုနှစ်ကပြန်လွတ်လာတဲ့အန်ဝါဟာ2015ခုနှစ်မှာတော့ဓမ္မတာနဲ့ဆက်ကျင်ပြီးတော့လိင်ဆက်ဆံတယ်လို့ဆွဆွဲပြီးတော့ပြန်ဖမ်းဆီးခံရပါတယ်။အန်ဝါကတော့ဒါဟာသူ့အပေါ်နိုင်ငံရေးအရာလွတ်ချက်မှုဖြစ်ကြောင်းညင်းဆိုပါတယ်။တောက်ကြနေကမဲဆွေဘွေးအဆုံးမှာတော့အန်ဝါကသူသာဝင်းကြီးချုပ်ဖြစ်လာမယ်ဆိုရင်မဟာသီယာနဲ့ပတ်သက်သမျှနောက်ကျောင်းပြန်လာမှာမဟုတ်ပဲလွတ်တော်ကိုအတွင်သစ်နဲ့ပြန်လည်ဖွဲ့စည်းဖို့သာအာရုံစိုက်လှုပ်ဆောင်သွားမယ်လို့ပြောပါရခင်ဗျာ
အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာမိုးအကြီးအကျယ်အဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးမြေပြင်မှုတွေဖြစ်ခဲ့တဲ့အတွက်ပြိုကျသွားတဲ့စာတင်ကြောင်းတွေကကလေးငယ်17ဦးထက်မနည်းသေဆုံးသွားတယ်လို့အင်ဒိုနီးရှားရဲတွေကပြောပါရတယ်။ North Sumatra ပြည်နယ်ထဲကမန်လင်းနာတောအရက်ထဲကိုမြေရေရှမ်းခဲ့တဲ့အတွက်အစ္စလာမ်စာတင်ကြောင်းတက်နေတဲ့ကလေး20ထက်မနည်းရေနဲ့အတူမျောပါသွားတယ်လို့ဒေသရဲချုပ်အီဆန်စီနူဟာဂျီကပြောပါရတယ်။ရေနဲ့ရွှေနုံတွေထဲကနေကလေး17ယောက်ရဲ့အလောင်းကိုပြန်ဆယ်နိုင်ခဲ့တယ်လို့ပျောက်ဆုံးနေတဲ့ကျန်းကျောင်းသားတွေကိုဆက်ပြီးတော့ရှာဖွေနေတယ်လို့လည်း ရဲချုပ်ကပြောပါတယ်ကလင်းငယ်ရဲ့အလောင်းတွေချထားတဲ့ကျမရဲ့စီပီကန်ရှိမှာတည်ဆုံးသူကလေးရဲ့ဆွေမျိုးတွေငိုရိုနေကြတာကိုလည်းဗီဒီယိုပိုင်းထဲမှာတွေ့ရပါတယ်အင်ဒိုနီးရှားနိုင်ငံမှာမိုးကြီးတဲ့အတွက်လူပေါင်းသန်းနဲ့ချီနေနိုင်ကြတဲ့တောတောင်ထူထပ်တဲ့ဒေသတွေနဲ့ရေရှမ်းတက်တဲ့မြေပြန့်ဒေသတွေမှာမကြာခဏဆိုသလိုရေကြီးမြေပြင့်မှုတွေဖြစ်ပေါ်လေရှိတာပါတခါအင်ဒိုနီးရှားနိုင်ငံမှာပဲစက်တင်ဘာလနောက်ပိုင်းကငလင်နဲ့ဆူနာမီရေလိုင်းကြီးတွေတန်းကြောင်းလူပေါင်း 2,000 ကျော်တည်ဆုံးခဲ့ရတဲ့ဆူလာဝေစီကျွန်းပေါ်မှာရှိတဲ့ပါလိုမျိုးကအပြည့်အစီတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကမနေ့တောက်ကြားနေ့မှာတွားရောက်ကြည့်ရှုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပတဲ့အပြည့်အစီဆိုင်ရာငွေကြေးရမုံငွေအဖွဲ့နဲ့ကမ္ဘာပိုင်ရဲ့နှစ်ပတ်လည်ညှိနှိုင်းခံကိုတက်ရောက်မဲ့ခီးစဉ်အတွင်းအခုလိုတွားရောက်ကြည့်ရှုတာလည်းဖြစ်ပါတယ်။
အမေရိကန်မက္ကဆီကိုနယ်စပ်ကိုဖျက်ချော်ဝင်ရောက်လာမယ့်မိသားစုတွေကမိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတရားစီထားမယ့်အစီအစဉ်ကိုအသုံးပြုဖို့ထရမ့်အစိုးရအဖွဲ့အနေနဲ့ပြန်စဉ်းစားသုံးသပ်နေကြောင်း The Washington Post မှာဖော်ပြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာတဲ့မိသားစုအရေးအတွက်တစားတစားများလာတာကြောင့်အခုလိုပြန်ပြီးတော့သုံးသပ်နေတာလို့အမည်မဖော်လိုတဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ Washington Post ကဖော်ပြလိုက်တာပါ။ဒီအစည်းအဝေးအောက်မှာအစိုးရအနေနဲ့ခေလွန်ခွင့်တောင်းခံလာတဲ့မိသားစုတွေကိုရက်20ကြာထိန်းသိမ်းခွင့်ပေးထားပြီးတဲ့နောက်သူတို့ကိုလမ်းကြောင်းနှစ်ခုရွေးချယ်ခိုင်းမယ်လို့ဆိုရတဲ့တခုကတော့မိသားစုတွေအနေနဲ့သူတို့ရဲ့ခေလွန်ခွင့်နဲ့တောင်းခံမှုနဲ့ပတ်သက်ပြီးတော့တရားဥပဒေကြောင်းအရရင်ဆိုင်နေရချိန်မှာကလေးတွေနဲ့အတူထိန်းသိမ်းစခန်းမှာအတူနေထိုင်ခွင့်ပေးတာပါ။ဒါပေမဲ့လည်းဒီလိုဥပဒေကြောင်းအရရင်ဆိုင်ရတဲ့အချိန်ကာလဟာလတွေနဲ့နှစ်တွေနဲ့ချီးပြီးတော့ကြာမြင့်နိုင်တာပါ။နောက်တစ်ခုကတော့သူတို့ကလေးတွေကိုအစိုးရရဲ့ဂေယာမှာထားရှိပြီးတော့ဆွေမျိုးသားချင်းဒါမှမဟုတ်အုပ်ထင်းသူတွေကကြီးရှိဆောက်ရှောက်ခွင့်တောင်းခံတဲ့နီးလမ်းမှာဒီနီးလမ်းတွေဟာငွေရတဲ့ကလေးငယ်တွေအတွက်အခက်အခဲဘေးဒုက္ခတွေ့ကျင်နေကြောင်းတချို့ကထောက်ပြပါရတယ်။ဒါပေမဲ့လည်းဒီနေ့အစောပိုင်းကအစိုးရအနေနဲ့ကင်တွယ်ခဲ့တဲ့လိုမျိုးကလေးငယ် 2,500 ကျော်ကိုသူတို့ရဲ့မိဘတွေစီကနေတီးကြခွဲထိန်းသိမ်းထားမဲ့ပုံစံမျိုးကျင့်သုံးမှာကိုတော့မတွေ့ရဘူးလို့ Washington Post မှာဖော်ပြပါရတယ်။အဲ့ဒီအစီအစဉ်ကိုတော့အားလုံးကအကြီးအကျယ်ဝေဖန်ခဲ့ကြပြီးတရားရုံးကလည်းဒီအစီအစဉ်ကိုရက်ဆိုင်ဖို့အမိန့်ချမှတ်ခဲ့ပါတယ်ခင်ဗျာ
Facebook ကုမ္ပဏီကို hacker တွေက online ကနေထုတ်ဖော်ဝင်ရောက်ခဲ့တာကိုပြခဲ့တဲ့သတင်းနှစ်ပါးကကြေညာခဲ့တာမှာအကောင့်ပိုင်ရှင်29တန်းရဲ့ကိုယ်ရေးအချက်အလက်တွေကိုရယူသွားခဲ့တယ်လို့ Facebook ကပြောပါတယ်အကောင့်ပိုင်ရှင်တန်း50ရဲ့အချက်အလက်တွေခိုးယူခံခဲ့ရတယ်ဆိုပြီးကနအူကခံမှန်းချခဲ့တာပါ hacker တွေက Facebook အကောင့်ပိုင်ရှင်ရဲ့နာမည် email လိပ်စာတယ်လီဖုန်းနံပါတ်တွေကိုရယူသွားခဲ့တယ်လို့ Facebook ကပြောပါတယ်ဒီလိုခိုးယူခံရသူတွေထဲကအကောင့်ပိုင်ရှင်14တန်းရဲ့မွေးရဇာတိမွေးနေ့မွေးရက်တွေအပြင်သူတို့တွားရောက်ခဲ့တဲ့နေရာပေါင်း10ခုထက်မနည်းရဲ့အချက်အလက်တွေကိုလည်းရယူသွားခဲ့တယ်လို့ပြောပါရယ်ဒါအပြင်နောက်ထပ် Facebook အကောင့်တသန်းကျော်လဲ hacker တွေခိုးဝင်ခဲ့ပေမဲ့ဘလို့အချက်အလက်မျိုးမှရမသွားဘူးလို့ပြောပါရယ် online ကနေခိုးဝင်ခဲ့ရတဲ့အကောင့်ပိုင်ရှင်တွေကလည်းဆိုတာ Facebook ကမပြောပေမဲ့အတော်ကြေကြေပြန့်ပြန့်ဖြစ်သွားခဲ့တယ်လို့ရာပြောဆိုပြီး online ကနေအဖောက်ခံရသူတွေကို message တွေပို့သွားမယ်လို့ပြောပါရယ် WhatsApp နဲ့ Instagram လူမှုကွန်ရက်တွေကတော့ hacker တွေရဲ့ခိုးဝင်ခြင်းမခံရဘူးလို့လည်း Facebook ကပြောပါရယ်ရှင်
Direct from Washington, the voice of America, VOA. Now, so we have been talking about the news. We have been talking about the news. We have been talking about the news.VOA ကထုတ်လင်းပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီတည်းရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းစာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရန်ကုန်တိုင်းဆိုရက11 Media သတင်းသမား3ဦးကိုအမှုဖွင့်အရေးယူလိုက်တာဟာလာမယ့်ကာလမှာသတင်းတော်တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေပေါ်ဝေဖန်ဆန်းစစ်မှုမလုပ်ရဲအောင်ချိန်ချောက်တယ်လို့ဖြစ်သွားတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောကြားတယ်လို့ဒါဟာမြန်မာဒီမိုကရေစီအပြောင်းလဲအတွက်လည်းစိုးရိမ်စရာဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကပြောပါတယ်။ကိုညံဝင်းအောင်ကတင်ပြပေးမှာပါ
။ရန်ကုန်တိုင်းအစိုးရရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့ရန်ကုန်တိုင်းလွှတ်တော်အတွင်းဆွေးနွေးချက်တွေပေါ်အခြေခံပြီးတရင်ဆောင်မရေးသားဖော်ပြခဲ့တဲ့11 Media ကဆောင်းပါရှင်တာဝန်ခံအက်ဒီတာနဲ့အက်ဒီတာချုပ်3ဦးတို့ကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းရာဇသက်ကြီးပုံမှန် 905 ခါခွေးနဲ့ရန်ကုန်တိုင်းအစိုးရကအမှုဖွင့်ပြီးဖမ်းဆီးအရေးယူလိုက်တာဟာလာမယ့်ကာလမှာတရင်နောက်တွေကအစိုးရရဲ့လှုပ်ဆောင်ချက်တွေအပေါ်ဝေဖန်ဆန်းစစ်မှုမလုပ်ရဲအောင်ချိန်ချောက်လိုက်တယ်လို့ဖြစ်သွားစေတယ်လို့မြန်မာနိုင်ငံတရင်မီဒီယာကောင်စီဝင်ဦးမြင့်ကျော်ကထောက်ပြပါတယ်
ဒီနေ့မှာနေပြတာတော့ဟိုဟိုနေမှာစတိရှိတဲ့လူတွေကတော့ဆက်ပြီးတော့ရေးသားပေါ်ပြန့်နေကြအောင်မယ်ဒါပေမဲ့ဟိုစိုးရိမ်တဲ့လူတို့မဟုတ်ကိုကသတင်းတော့ကမစိုးရိမ်တော့မှအက်ဒီတာတို့ထည့်ပင်ပေါ်ပြန့်တာဝန်ရှိတဲ့အက်ဒီတာတို့ဘာလို့ကမထည့်ပင်ပေါ်ပြန့်ရင်အဲ့ဒီဟာတွေကစာမျက်နှာပေါ်ရောက်လာဖို့ခက်ခဲတော့ဟိုအရင်ကထက်တော့ရော့သွားမှအမှန်ပဲဒီကိစ္စမျိုးကိုရေးဖို့လက်တွန့်သွားတယ်ဆိုတဲ့ဟာကဒီတင်မီဒီယာလွတ်လပ်ဖွင့်တဲ့တင်မကဘူးဒီအစိုးရရဲ့လှုပ်ဆောင်မှုတွေကို ဝေဖန် ထောက်ပြတဲ့ ဒီဆက်ငယ် balance ဒီ စနစ်ကို ပါ တွန်းအားနေပြီးတဲ့အတွက် ဟို စိုးရပိုင်းမှာ အကယ်၍များ ဟောလား ထားစားမှုလို့ လက်စားမှုလို့ အဲ့လိုမျိုးတွေ ရှိခဲ့ရင်တောင်မှပဲ media တို့ ဒီမျိုးက ထောက်ပြမဲ့ အနေထားမျိုး ဝေဖန် ထောက်ပြမဲ့ ဟာမျိုး နဲသွားလျင် အဲ့ဒီလိုဟာမျိုး ပို့ပြီးတော့ ကြီးထွားလာနိုင်တယ် အဲ့ဒီအခြေအနေမျိုးက ပို့ပြီးတော့
ညားပြားလာနိုင်တဲ့နေသားမျိုးရှိတာပေါ့နော်ဒါကတော့တက်နိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စအလဲမဲ့မီဒီယာသတင်းသမားတွေကိုအချာနီလန်းအချာဥပဒေတွေနဲ့အေးအေးယူနိုင်ပါလျက်နဲ့အခုလိုပုံမှန် 905ခါခွေးကိုတုံးပြီးအေးအေးယူလိုက်တာဟာတင့်လျော်မှန်ကန်မှုမရှိဘူးလို့ကောင်စီဝင်ဦးမြင့်ကျော်ကထောက်ပြပါတယ်အတီးပြည့်စီတယ်လို့ယူဆရင်တော့မှအဲ့ဒီဟာကဟို
တင်မီယာဝေကျဲနောက်တော့ပုံမှန်900ဆွဲဟာရှိတယ်ဘောနော်ဆိုတော့အဲ့ဒီပုံမှန်တွေမတုံးမနဲ့900ခါကိုတုံးလို့ရည်ရွယ်ချက်ကလည်းဟိုအပြည့်ရအောင်နောက်ကတန်းပြီးတော့အချုပ်ထည့်ရအောင်ဆိုတဲ့ရည်ရွယ်ချက်မျိုးတွေ့နေရတယ်အဲ့တော့ကလည်းမရှိသေးတဲ့ပုံမှန်နဲ့အာဏာကိုဟိုအစိုးရဖြစ်တဲ့အတွက်ဒီတရားစီရင်ရန်နေရာကိုဟိုဟိုတလွဲတုံးတဲ့သဘောမျိုးကျွန်တော်တို့တော့အဲ့လိုမျိုးယူဆတယ်အ
တန်းထွအောင်ကိုရော The Voice Editor ချုပ်ဦးကျော်မင်းစွေတို့ကိုပါဖမ်းဆီးအရေးယူခဲ့တာမျိုးရှိပါတယ်။ရန်ကုန်တိုင်းအစိုးရကသတင်းသမားတွေအပေါ်အခုလိုဖမ်းဆီးအရေးယူလာတာတွေဟာမြန်မာဒီမိုကရေစီအပြောင်းအလဲအတွက်စိုးရိမ်စရာဖြစ်စေတယ်လို့နိုင်ငံရေးလှိလသုံးသပ်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ်။
လာလက်ရှိရောင်းတိုင်းတကကြီးအစိုးရဖွဲ့ရဲ့သတင်းသမားတွေအပေါ်မှာအရေးယူဖို့ဆောင်ရွက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ခင်းကျောင်းဆောင်ရွက်နိုင်မှုမရှိဘူးဆိုရင်တော့ဂျာမေကာလာတွေမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲဟာအားနည်းပတဲ့လဲသွားနိုင်တယ်။နောက်ပြီးတော့သတင်းမီဒီယာတွေရဲ့အခိုင်အမာတော့ဟာဖိနှိပ်ခံဘဝကိုရောက်တဲ့ရောက်သွားမယ်ဆိုရင်တော့သရုပ်ထားမှန်တိုင်းရဲ့ခင်းကျောင်းမှုဟာလည်းအားကျော်တဲ့ရောက်သွားနိုင်တယ်။အဲ့ဒီလိုအားကျော်သွားမယ်ဆိုရင်တော့ဂျာနငယ်ဒီမိုကရေစီအပြောင်းအလဲလည်းထပ်ပြီးတော့အားကျော်သွားနိုင်တဲ့အနေအထားရှိတဲ့အတွက်ကြောင့်မလို့လက်ရှိဒီရောင်းတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ဒီသတင်းမီဒီယာကဘာတွေအပေါ်မှာဆောင်ရွက်ချက်ဟာနော်ဟိုမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲရဲ့စိုးရိမ်ခြင်းမှတ်တစ်ခုကိုပြောရင်တော့မရတယ်လို့ကျွန်တော်လည်းလို့မြင်ပါတယ်
။ Eleven Media ကရေးသားခဲ့တဲ့အမြဲရှုံးနေတဲ့73စီဆိုင်တွေပေးရေးငွေချေးသူဘယ်သူမှမသိတဲ့အကြောင်းကားနဲ့လူနံမဲပေါက်ပြည်သူရှေ့ဟာဆိုတဲ့သတင်းဆောင်မဟာရန်ကုန်တိုင်းအစိုးရဘော်အများပြည်သူအကြီးညိုပြက်စီပြီးပြည်သူတွေကအစိုးရဘော်ပြစ်မှုကျူးလွန်လာအောင်ပြုလုပ်ခဲ့တာကြောင့်ဆောင်မရှင်ကိုဖြိုးဝေဝင်းတောင်ငန်အက်ဒီတာကိုနေရီမင်းနဲ့အက်ဒီတာချုပ်ကိုကျော်ဇော်လင်းတို့ကိုရာဇဝတ်ကြီးပုံမှန်905ခါခွေးနဲ့အရေးယူရတာဖြစ်ကြောင်းရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညာဝင်းရောက်ပါရှင်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်American ပြည်အောင်စုမှနိုဝင်ဘာသမရတက်တန်းဝဲရွေးကောက်ပွဲကျင်းပဖို့တလရောင်မလူတော်တဲ့အချိန်မှာပဲ American ဗဟိုတရားရုံးချုပ်တရားသူကြီးအဖြစ်တရားသူကြီး Brett Kavanaugh ကိုပြင်းထန်တဲ့ကန့်ကွက်မှုတွေကြားကအတည်ပြုလိုက်တာကြောင့် Republican နဲ့ Democratic Party တွေမှာတက်ကြွလှုပ်ရှားမှုတွေပေါ်လာပါတယ် Mr. Kavanaugh ကိုဒီနေရာခန့်အပ်နိုင်မှုလုခင်ရတာတွေကသူတို့ကိုပိုအားကောင်းစီတယ်လို့ Republican တွေကပြောပြီး Democrat တွေကတော့ဒီကိစ္စကြောင့်သူတို့စီကအမျိုးသမီးမဲဆန္ဒရှင်တွေပေါ်ထွက်လာတယ်လို့ဆိုပါတယ် VOA သတင်းတောက်ဂျင်မလုံး Washington မြို့တော်ကသတင်းပေးပို့ထားတာကိုမအေးတန်နာကျော်ကဆက်ပြောပြပေးပါအောင်ရှင
် I Brett M. Kavanaugh do solemnly swear
ကျွန်တော် Brett Kavanaugh အလေးနဲ့ကျန်းသစ္စာကျိန်ဆိုပါတယ်လို့ American တရားရုံးချုပ်တရားသူကြီးဖြစ်တဲ့ခန့်အပ်ခံရတဲ့တရားသူကြီး Brett Kavanaugh ကျန်းသစ္စာကျိန်ဆိုသွားတာပါသူကိုဒီရတုအတည်ပြုခန့်အပ်နိုင်မှုတွေ Republican နဲ့ Democrat တွေကြားမှာခါးတည်းတဲ့ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးတော့အခုလိုသူကျန်းသစ္စာကျိန်ဆိုနိုင်ခဲ့တဲ့အနေအထားကသမ္မတ Donald Trump တဲ့အောင်ပွဲပဲဖြစ်ပါတယ
် On behalf of our nation I want to apologize to Brett and the entire Kavanaugh family for the terrible pain and suffering
Brenda သူရဲ့ Kavanaugh မိသားစုတစုလုံးကြုံရတဲ့ဒီနာကျင်စရာကောင်းတဲ့တွေ့ကြုံတွေအတွက်နိုင်ငံကူစားကျွန်တော်တောင်းပန်လိုပါတယ
်သူငင်းဆန်ထားတဲ့လိမ်မတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြားကအခု Mr. Kavanaugh ဒီရတူရတာဖြစ်ပါတယ်အခုတော့တမန်တော်က Mr. Kavanaugh ဒီအခြေအနေကိုအသုံးချပြီးတော့လာမယ့်တက်တန်းဝက်ရွေးကောက်ပွဲအတွက် Republican မဲဆန္ဒရှင်တွေကိုမဲဆွဲနေပါပြီ
On November 6th You will have the chance to stop the radical Democrats, and that's what they've become. By electing
what happened in the Democratic Party, who came out last November 6th, who is here now? Republican leaders are now out of the electoral field. May be the who is here now? Because of the mayor's election, it is too late.
ဒ ဒီမိုကရက်တွေကလည်းမစ္စတာကဗနော့ရွေးချယ်မှုတိုက်ပွဲကိုအသုံးပြုပြီးတော့ပဲရွေးကောက်ပွဲတွေအစီအမင်းလုပ်နေတာပါ။လက်မော်ထွဲဆန္ဒပြသူတွေတွေ့ရပြီးတော့သူတို့ကတော့ Massachusetts ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ် Elizabeth Warren ပါဝင်ဒီမိုကရက်အမတ်တွေကကြိုဆိုကြပါတယ်
။ We have lifted the voices of millions of survivors of sexual assault.
လိင်ဆိုကားမှုခံခဲ့ရသူတွေရဲ့အသံပေါင်းများစွာကိုဖွင့်ထုတ်ပေးနိုင်ခဲ့ပါတယ်။အမျိုးသမီးတွေအနေနဲ့ဘာမှထုတ်မပြောဘဲရင်းကုန်နှုတ်ပိတ်မနေလိုက်ဖို့လုပ်နိုင်ခဲ့ပါတယ်
။ဒီဆန္ဒပြမှုတွေရဲ့ပြင်းအားကနိုဝင်ဘာရွေးကောက်ပွဲချိန်ထိရောက်မယ်လို့လဲဒီမိုကရက်အထက်လွှတ်တော်အမတ်နောက်တဦးဖြစ်တဲ့ကာမလာဟဲရစ်ကပြောပါတယ်
။ Let's use this week to give us all that extra energy that we know we have.
ကျွန်တော်ဆယ်တော့သူတို့မှအာနာရှိနေတယ်ဒါကိုကျမတို့ပြန်ယူရလိမ့်မယ်ဆိုတာအနှိမ့်ဆုံးအဆင့်ကျမတို့မှတ်ထားဖို့လိုပါတယ်ဒီလိုလှုပ်ဆောင်ဖို့ဒီတင်းပတ်ကအဖြစ်ကကျမတို့အတွက်ခွန်အားတွေတိုးပေးတယ်လို့သဘောထားကြအောင
်မစ္စတာကေဗနာနဲ့ပတ်သက်ပြီးနှစ်ဖက်ကြားပြဿနာဟာဒီတက်တန်းဝက်ရွေးကောက်ပွဲမှာနှစ်ဖက်လုံးတွေအားဖြစ်စေလိမ့်မယ်လို့နိုင်ငံရေးလေလာသုံးသက်သူဗာဂျီးနီးယားတက္ကသိုလ်က Carl Condit ကပြောပါတယ
် Maybe some of that animus remains for Republicans and that is a rallying cry from the midterm but againI think history would tell us and
Republican တွေတဲ့စိတ်တက်ကြွစရာတွေရှိနေနိုင်သေးသလိုဒီဟာကနှစ်ဝက်ရွေးကောက်ပွဲလူလူဟောပြောပွဲတွေအားဖြစ်စေတာပါဒါမဲ့ Democrat တွေအတွက် Governor ကိစ္စနဲ့တခြားကိစ္စတွေကပို့ပြီးတော့မီးထိုးပေးသလိုဖြစ်နေတာကိုကောက်ယူထားတဲ့အချက်လက်တွေရရောဖြစ်ခဲ့တဲ့ဥပမာတွေရရောသိနိုင်ပါတယ်လို့ Mr. Condit ကသုံးသပ်သွားပါတယ်ဒီ Mr. Governor တိုက်ပွဲကရွေးကောက်ပွဲတွေတိတ်ကိုအရေးကြီးတဲ့အမျိုးသမီးမဲဆန္ဒရှင်တွေကိုလှုံ့ဆော်ပေးသလိုဖြစ်မယ်လို့ Democrat Party ရေးရာကျွမ်းကျင်သူ Jim Kessler ကပြောပါတယ
် And then there is a group of voters older women that have been a pretty good support group for Republicans
ဒီမှာ Republican ကိုထောက်ခံတဲ့တက်ကြီးအမျိုးသမီးမဲဆန္ဒရှင်တွေရှိမယ်သူတို့အားဆလို့ Republican ကိုမထောက်ခံတော့ဘူးဖြစ်လာပါမယ်သူတို့ကရွေးကောက်ပွဲအနိုင်အရှုံးအဆုံးအဖြတ်ပေးနိုင်တဲ့အုပ်စုပါ
။ဒါမဲ့လည်းသမ္မတ Trump အတွက်ကြတော့ Mr. Kavanaugh ကိစ္စကိုအရင်ပြပြီးတော့သူ့ကိုအခိုင်အမာထောက်ခံတဲ့သူတွေကိုမဲဆွဲနိုင်တယ်လို့ Gallup Poster သုတေသနအဖွဲ့က Frank Newport ကပြောပါရဲ
့။ He looks at the numbers and sees he's doing poorly anywhere but his base so he decides for his own personal sanity and his own personal kind of ego sense that
သူကငင်းနေလို့ကြီးမယ်ဆိုရင်သူ့ကိုနိုင်ငံရေးထောက်ခံမှုပေးထားတဲ့အတိုက်ဝန်းလေးကလွဲလို့နေရာတိုင်းမှာသူ့ကိုထောက်ခံမှုနည်းလာတာတွေ့ရလိမ့်မယ်။ဒါပေမဲ့သူကသူ့ရဲ့ယုံကြည်ချက်ကိုဆက်ထင်းထားဖို့နဲ့သူ့ရဲ့မမာနအတွက်ကဲကောင်းပြီ။ငါ့ကိုတေချာထောက်ခံသူတွေတော့ရှိနေသေးတာပဲ။သူတို့ကိုပဲငါဟောပြောမယ်ဆိုတာမျိုးလုပ်နေပါတယ်
။လာမယ့်ရွေးကောက်ပွဲကသမ္မတထရမ့်ကိုတစ်ဆာခံတဲ့သူ့ရဲ့အမခံပြေးတက်ကနိုဘယ်မှာ6ရွေးကောက်ပွဲမှာထရမ့်ကိုပညာပေးလိုက်ခြင်းလို့လူအများကြီးမဲလာထဲကြမယ်။ဒီမိုကရက်မဲဆန္ဒရှင်တွေကိုခံနိုင်ရည်ရှိမလားဆိုတာလက်တွေ့သိရမယ့်ပွဲပဲဖြစ်ပါတယ်ရှင်။
မအေးတန်တာကြပါရှင်အခုဆက်ပြီးအမေရိကန်တရုတ်အကြားကုန်သွယ်ရေးစစ်ပွဲကကမ္ဘာစီးပွားရေးကိုဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုတဲ့အကြောင်းကိုအင်ဖြူရိုဒင်းနောက်ဝီရာကုစွာရာကသတင်းပေးပို့ထားတာကိုတင်ဆက်ပေးပါမယ်။သတင်းပတ်တွင် Wall Street ဈေးကွက်ရှယ်ယာမတည်ငြိမ်ဖြစ်ခဲ့တာကအာရှနဲ့အမေရိကစီးပွားရေးဈေးကွက်တွေကိုရိုက်ခတ်ခဲ့တယ်လို့ American စီးပွားရေးလုပ်ငန်း Institute AEI က Desmond Lachman ကပြောပါတယ်။
It looks like the Fed is now having to raise the interest rates.
American ဘူဘန်ကဒွန်းနိုနီကိုအများမျှော်လင့်တာထက်ပိုတိုးမြင့်ရဖို့ရှိတယ်လို့မြင်ပါတယ်။ဒါဟာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုမတည်မငြိမ်ဖြစ်စေမှာပါ။တရုတ်ရဲ့စီးပွားရေးကိုမရေရာတဲ့အကျိုးသက်ရောက်မှုဖြစ်စေမှာပါ
။ဘာလီမှာကျင်းပတဲ့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF နဲ့ကမ္ဘာပံဆွေးနွေးပွဲမှာ American နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးခဲ့ကြပြီးတော့အထွေထွေညွှန်ကြားရေးမှူး Christine Lagarde ကနှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာနေတာတွေကိုရှော့ချဖို့တိုက်တွန်းခဲ့ပါတယ်
။ We estimate that escalation of current trade tensions could reduce
global GDP. နိုင်ငံကုန်သွယ်ရေးတင်းမာနေတာတွေကိုရှော့ချနိုင်ရင်ကမ္ဘာလုံးဆိုင်ရာ GDP ကိုလည်းနောက်နှစ်နှစ်အတွင်းတစ်ရခိုင်နှုန်းလောက်ထိရှော့ချနိုင်မယ်လို့ခန့်မှန်းပါတယ်။ဒါကြောင့်အခုအငင်းပွားနေတာတွေကိုရှော့ဖို့လိုသလိုနိုင်ငံတွေအကြားအပြန်အလှန်အကျိုးရှိစေမဲ့ပိုးပြီးတော့ကောင်းမွန်ခိုင်မာတဲ့ကမ္ဘာကုန်သွယ်ရေးစနစ်ကိုပြန်တည်ဆောက်ဖို့လည်းလိုအပ်ပါတယ်။
သမ္မတထရမ့်ကတော့ဗဟိုဘဏ်ရဲ့ပြည်ထောင်စုအရန်ငွေကြေးသုံးစွဲမှုကြောင့်ဈေးကွက်မတည်ငြိမ်ဖြစ်တယ်လို့ပြစ်တင်ပြောဆိုပါ
တ
ယ်။ဝန်ကမောက်တာတွေလုပ်နေတာပါ။သူတို့ကတင်းကျပ်နေတာပါ။ဒီလိုတွေယူနေပါတယ
်။ American နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးလာတဲ့အပေါ်သမ္မတထရမ့်ကဂုဏ်ယူနေပြီးသူ့ရဲ့မူဝါဒတွေကရေးတိုးမှာငကိုကဖွံ့ဖြိုးတိုးတက်စပြုနေတဲ့စီးပွားရေးကိုအရှိန်မြှင့်ပေးလိုက်တာဖြစ်တယ်လို့လေလာသုံးသပ်သူတွေကဆိုပါတယ်။ ဒါပေမဲ့ကမ္ဘာပံကတိုးနှုံတွေတိုးမြင့်ရင်ရေရှည်မှာစီးပွားရေးလုံငွေပြလာနိုင်တဲ့အပြင်ဖွံ့ဖြိုးလက်ဆစီးပွားရေးကိုထိခိုက်လာမှာကိုစိုးရိမ်စရာဖြစ်နေတယ်လို့ American စီးပွားရေးလုပ်ငန်း Institute AEI က Desmond Lachman ကအခုလိုပြောပါတယ
် As the interest rates in the United States rise,As the dollar
American ကတိုးနှုံးနေမြင်လာရင်ဒေါ်လာငွေကြေးခိုင်မာလာပြီးတော့ဈေးကွက်မှာလဲပတ်နေတဲ့ဒေါ်လာတွေက American ကိုပြန်ဝင်လာပါမယ်။ဒါဆိုရင် Argentina, Turkey, South Africa တို့လို American ငွေကြေးကိုသိအသုံးမပြုတဲ့နိုင်ငံတွေမှာတစ်ဖက်ဆောင်းနေမညီမျှတာတွေဖြစ်လာမှာပါပဲ။စီးပွားရေးလုံငွေကြီးမလာရင် American ကုန်သွယ်ရေးနဲ့ငွေကြေးဆက်ဆံမှုတွေမှာအခက်တွေ့လာပါလိမ့်မယ်။
ဒါပြင်အနာဂတ်ကုန်သွယ်ရေးအငင်းပွားမှုတွေပိုလျှော့ချဖို့လူချောင်းလဲကမ္ဘာ့ဗန်များဥက္ကဋ္ဌချင်းမြောင်ကင်ကပြောဆိုခဲ့ပါတယ်တရုတ်သမ္မတစီချင်းပင်ကသမ္မတထရမ့်နဲ့နောက်လာအတွင်းတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့တရုတ်နိုင်ငံဘက်ကပြောဆိုထားပါတယ်ရှင
်ဆောရချင်ရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုလျှော့ချရေးကတိပေးထားတဲ့အတိုင်းကျူပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံကပရဟိတဖွဲ့စည်းတဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးအတွေ့သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရေးတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမ်းမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာပါကြောင့်များပါလဲ။မြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတော့ Furious Dining ကတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ Furious ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် Furious ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်ရေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ည View တိုက်ရိုက်ရေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်တရင်ချင်းချုပ်ကိုကိုအောင်ကပြောပြပေးပါအောင်ရှင်။
ဆော်ရီအာရေဗီယာတရင်တော့ဂျမဲကက်ရှူဂီယာသူ့ကိုတက်တဲ့ချိန်မှာ Apple Watch နိုင်ကနေဒီအဖြစ်အပျက်ကိုမှတ်တမ်းတင်ထားကောင်းတင်ထားနိုင်ခဲ့တယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါရယ်တူရကီနိုင်ငံအစ္စတန်ဘူမှာရှိတဲ့ဆော်ရီကောင်စစ်ဝင်ယုံကိုကက်ရှူဂီဝင်ရောက်သွားချိန်မှာသူဟာ Apple Watch နိုင်ကနေမှတ်တမ်းတင်ထားနိုင်ခဲ့တာပါတူရကီနိုင်ငံသူနဲ့လက်ထပ်ဖို့အတွက်လိုအပ်တဲ့ဆာဗစ်ဆာရန်ထောက်ထားတွေအတွက်ကောင်စစ်ဝင်ယုံကိုအော်တိုဘာလ2ရက်နေ့ကသူတွားရောက်ခဲ့ပါရယ် Apple Watch နိုင်ရာအွန်လိုင်းမှာအချက်လက်ထိန်းသိမ်းထားတဲ့ iCloud နဲ့ရောနောက်ဒီကောင်စစ်ဝင်ရုံးကိုဝင်ရောက်ချိန်မှာသူချစ်သူစီမှာထားခဲ့တဲ့ဖုန်းနဲ့ပါဆက်သွယ်ထားတာကြောင့်အခုလိုအချက်လက်တွေကြန့်ရှိနေကြတာဖြစ်ပါတယ်။တူရကီနိုင်ငံမှာနှစ်နှစ်ကျော်အချင်းချခံထားပြီးတူရကီတရားရုံးကပြန်လွှတ်ပေးလိုက်တဲ့ American ခရီးရန်တင်းအိုဆီယာဟာအခုတော့ American ကိုပြန်လာနေပါပြီ။တင်းအိုဆီယာ Andrew Brunson ကိုမနေ့တောက်ကြနေ့ကပြန်လွှတ်ပေးလိုက်တဲ့အတွက်တူရကီနဲ့ American ကြားခါးသီးတဲ့တန်တမန်ရေးဆိုင်ရာအငင်းပွားမှုတွေအဆုံးသတ်သွားပါပြီ။အာဖဂန်နစ္စတန်နိုင်ငံမှာမဲဆွေစီယုံပွဲတစ်ခုကိုဘုံခွဲတက်ခဲ့တာကြောင့်လူ12ဦးတည်းမနေ့တေဆုံးပြီးတော့30ကျော်ဒဏ်ရာရသွားပါတယ်။အော်တိုဘာ20ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့်အာဖဂန်အရှေ့မြောက်ပြည်နယ်ထကာမှာကျင်းပတဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းရဲ့မဲဆွေပွဲမှာပေါက်ကွဲမှုဖြစ်ခဲ့တာပါ။ကိုယ်စားလှယ်လောင်းနဇီဖာယက်ဆူဖီဘက်ရဲ့မဲဆွေပွဲနဲ့တိတ်မလန့်မကန့်မှရပ်ထားတဲ့မော်တော်ဆိုင်ကယ်မှာဘုံထောင်ပေါက်ခွဲခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံမှာဂျာဗျရွေးကောက်ပွဲဒီကနေ့ကျင်းပနေပြီးတော့တင်ရှားတဲ့မလေးနိုင်ငံရေးသမားအန်ဝါအီဘရာဟင်ဟာအဲ့ဒီရွေးကောက်ပွဲမှာအနိုင်ရမယ်လို့ခန့်မှန်းထားပါတယ်။တာမိုင်းကန်ယူရန်မျိုးဖြစ်တဲ့ဖော့ဒစ်ဆင်မှာဒီနေ့မှာဒီထောင်ထဲချီတဲ့သူတွေမဲပေးခဲ့ကြပါတယ်
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးခဲ့ရပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုကျမတို့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia 67 ဂျူရူကထုတ်လွှင့်ပေးမယ့် VOA TV အစီအစဉ်တွေကိုစောင့်မျှော်ကြည့်ရှုကြပါအောင်ရှင်။ည9နာရီမှာတစ်ခါချက်ပြီးထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာလည်းပြန်ဆုံကြပါမယ်။တော်တာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.